ချန်ပြည်ဘက်ကတိုက်ပွဲတွေသတင်းတွေပြီးတဲ့နောက်အခုတစ်ခါတော့နိုင်ငံနောက်ဖက်ချန်ဒီရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်ကတိုက်ပွဲတွေကိုလည်းကြည့်အောင်ပါရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်မှာစစ်ကောင်စီနဲ့အေရခိုင်တပ်တော်တို့ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေပါတယ်ပလဝမြို့နယ်ကစစ်ကောင်စီရဲ့နှုံးဘူးဗျူဟာကိုအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲပြင်းထန်နေတာကြောင့်နှုံးဘူးကျေးရွာမှာပိတ်မိနေသူတချို့ရှိသလိုအနီးနားကျေးရွာကဒေသခံတွေလည်းထွက်ပြေးနေကြတယ်လို့ဒေသခံတွေကပြောပါတယ်ဒါပြင်ပေါတော်မြို့နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
စစ်ကောင်စီရဲ့ပလောဝမြို့နယ်ကထရွန်အိုင်ဘီဝါကုန်းကိုအေအေရခိုင်တပ်တော်ကပြီးခဲ့တဲ့ဒီဇင်ဘာလ၄ရက်နေ့ကတိမ့်ပိုက်ခဲ့တာပါလက်ရှိမှာတော့စစ်ကောင်စီရဲ့ပလောဝမြို့နယ်ကနောက်ထပ်ဘီဝါကုန်းတစ်ခုပြတ်တဲ့နှုံးဘူးဘီဝါကုန်းကိုအေအေဘက်ကအင်အားလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲပြင်းထန်နေတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းပလောဝမြို့နယ်ကနှုံးဘူးဘီဝါကုန်းမှာတိုက်ပွဲဖြစ်နေတယ်လို့မနေ့ကပြောဆိုထားပါတယ်အခုလိုတိုက်ပွဲတွေကြောင့်နှုံးဘူးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရသလိုကျေးရွာတွေအတွင်းမှာပိတ်မိနေသူတွေလည်းရှိနေသေးတယ်လို့နှုံးဘူးကျေးရွာအနီးအနားကဒေသခံတို့ကပြောပါတယ
်။အဲမနေ့ကဆိုင်းကတက်ခွာအပြင်တံပါပဲခုနကလင်းနိုင်မှကြံတော့တယ်ခုကျွန်တော်စီတော့ဒီခဲတဲ့တန်တော့ကြားတယ်ဘူး။နေ့တိုင်းပါပဲမနေ့ကဆိုင်းတည်ပြီးဒီလေလုံးပါပဲညစိန်နိုင်လောက်ကြည့်ကြည့်တယ်ဒီတုံးစီပါဗျခက်စကီတစီရဲ့ဒီကက်တစီရဲ့တိုင်းနေတစီအဲနှမှုကောင်းနှမှုနဲ့ထဲနှမှုကတော့ဖြစ်ပြနေတယ်ဒါနဲ့ရွာမှာပြန်သေးတယ်အဲတိတ်မိနေတာပေါ့
ဒါအပြင်စစ်ကောင်စီလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်ကြေးရွာတွေအတွင်းကျန်နေသူတွေအပြင်အနီးအနားကြေးရွာကဒေသခံတွေလည်းစိုးရိမ်နေကြတယ်လို့နှုံးဘူးကြေးရွာအနီးအနားကဒေသခံတူကပြောပါတယ
်စိုးရိမ်တာပေါ့ဗျာကျွန်တော်ရှင်မလည်းပေါ်ကနေပြည့်တဲ့အခါကျရင်ကြည့်ဆံပါတယ်ကြားမလားအောက်ကပြေးလို့ကြားမလားဒီချိုးကကြေးကြေးခွန်တကြတယ်လေအောက်ကနေလေဒီဟိုလေကိုပြစ်တာလို့အဲ့လေပြစ်တဲ့ကြေးခံတွေကကျွန်တော်ရွာနာမလည်းကြားတာပဲရွာထိုင်လေးတစ်ခါတည်းကြားတာပဲကျွန်တော်ကဆွေးနေပါကျွန်တော်ဝေးနေမဖြစ်ဖို့ပဲကျွန်တော်ကဆွေးနေပါပြည်သူတွေလည်းမရဘူးလေပြည်ပြည်လည်းမရှိဘူ
းပလောဝမြို့နယ်မှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင်းကုံစီစီးဆင်းမှုတွေပြတ်တောက်နေပြီးဒေသတွင်းမှာစားနပ်ရိက္ခာပြက်လက်လာနေတယ်လို့ပလောဝဒေသခံတွေကပြောဆိုကြပါတယ်ဒါအပြင်ရခိုင်မြောက်ပိုင်းကပေါတော်မြို့ပေါ်မှာပိတ်မိနေတဲ့ဒေသခံတွေကိုအေးအေးရခိုင်တပ်တော်ကကယ်ထုတ်ဖို့ကြိုးစားနေတဲ့ဖြစ်တယ်လို့နေတိုင်းနှီးပါနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့ပေါတော်ဒေသခံတူကပြောပါတယ
်ဟုတ်ကဲ့ပေါတော်တိုက်ပွဲကတော့မြို့ပေါ်တိုက်ပွဲကတော့ဟိုနေတိုင်းရှိနေတာပေါ့နော်ဒီမနေ့ကရေမနေ့ကညရေတနေ့ကညရေဆိုရင်ဒါတော်တော်ပြင်းပြင်းထန်ထန်ဖြစ်နေလို့ကျွန်တော်ကြားရတယ်အတန်လေးတော်တော်ကြားတာပေါ့နော်ဟိုဒီနေ့မနေ့ပိုင်းကလေဒီစက်ကောက်စီနေပြီကဟိုကန်တက်ဖို့ကြိုးစားလို့တိုက်ပွဲဖြစ်ကြတယ်ဆိုပြီးတင်းကြားရတာရှိပါတယ်ဒီစစ်တွေဘက်ကဟိုပြစ်ကူပေးရတယ်လက်နက်ပြစ်ကူတယ်ရဟန်းရင်နဲ့ဟိုဂျက်လင်လာတာတို့ကတော့ဒီအပိုင်းမရှိဘူးဗျမြို့တွင်းတပ်ပွဲကတော့ပြင်းထန်နေတယ်လို့ပဲကျွန်တော်သိရပါတယ်ဗျ
ပေါတော်မြို့တွင်တိုက်ပွဲဟာပြီးခဲ့တဲ့အောက်တိုဘာလဒုတိယအပတ်လောက်ကစတင်ဖြစ်ပွားနေတာဖြစ်ပြီးအရက်သားထိခိုက်သေးဆုံးမှုတွေလည်းရှိသလိုတောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာပါစစ်ကောင်စီကကုန်စည်စီးဆင်းမှုနဲ့ခီးသွွာလာခွင့်တွေကိုပိတ်ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာနဲ့စေဝါတွေပြတ်တောက်နေတယ်လို့ပေါတော်ဒေသခံတူကပြောပါတယ်တိုက်ပွဲအတွင်းအထိနာနေတဲ့စစ်ကောင်စီဘက်ကတော့အရက်သားတွေကိုပိတ်မှတ်ထားပြီးလေကြောင်းရေကြောင်းတွေကနေတိုက်ခိုက်နေတာရှိသလိုကြေးဝါတွေကိုမီးရှို့တာတွေလည်းရှိတယ်လို့ရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားတာရပါတယ်အေအဖွဲအနေနဲ့အရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားတာရှိသလိုကြေးရွာတွေကိုမီးရှို့တာတွေမရှိဘူးလို့လည်းညင်းဆိုထားပါတယ်ခင်ဗျာ